တာချာနော်ရခိုင်နယ်ကလုံလုံရေးကိတ်တွေကိုတိုက်ခိုက်ခံရတဲ့သတင်းနဲ့အတူသမရာယုညွန်ချားတဲ့နဲ့ညွန်ချားတဲ့ပေါ်တိုင်းရင်းသားတွေရဲ့တုံ့ပြန်မှုတွေကိုကြားနေရပါတယ်တချို့ကတော့ NLD ဆိုရဟာအီဂျစ်နွေဦးလို့ကြုံရမယ်လို့ဝေဖန်ကြပါတယ်ဒီတစ်ခါမှာတော့အီဂျစ်နွေဦးနဲ့မြန်မာပြည်နိုင်ငံရေးဘလို့ချက်မှတူပြီးဘလို့ချက်တွေမှာလွဲနေပါတယ်နိုင်ရှင်လီလာတုံ့တက်ကြည့်ကြရအောင်ပါဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာအရေးပါသောစက်ကောင်များအကြောင်းလေ့လာနေသူသူတွေဒီတူကတော့အီဂျစ်အာနာရှင်မူဘာရက်အလွန်နိုင်ငံရေးကိုကြည့်လိုက်မယ်ဆိုရင်ပြည်ရင်းပြဿနာနဲ့ပြည်ပရာနှစ်ခုလုံးကိုအာရုံစိုက်ဆွေးနွေးရပါလိမ့်မယ်အီဂျစ်မှာမော့စလင်ညီကိုရနာအဖွဲ့အာဏာရလာတော့အမျိုးသားပြန်လည်တည်ငြိမ်ရေးအတွက်မူဘာရက်ရဲ့စစ်တပ်အရာရှိဟောင်းတွေကိုနေရာပြန်ပေးပါလိမ့်အစ္စလာမ်ဘာသာရေးပေါ်မှာခြေခံပြီးပြုပြင်ပြောင်းလဲရေးလုပ်တယ်သူတို့ဝေဖန်စန့်ကျင်သူတွေကိုဖမ်းဆီးထောင်ချတယ်ဒီမိုကရေစီအားစုတွေကသူတို့ရဲ့လွတ်လပ်မှုနဲ့ဒီမိုကရေစီရေးကိုပြိနှိပ်ချုပ်ချယ်လာတယ်လို့ခံစားကြရပါတယ်။ဒါကြောင့်လဲမြို့လေကောင်းမှာမော်စနီကိုရောများအစိုးရကိုစန့်ကျင်တဲ့လူလူဆန္ဒပြပွဲတွေပေါ်ပေါက်လာပါတယ်။မြန်မာပြည်မှာကဒေါအောင်ဆန်းစုကြည်ရဲ့အရှိန်အဟောင်းကကြီးမားနေစေဖြစ်ပါတယ်။ NLD ဆိုရပေါ်မကျေနပ်သူတွေကပြင်းပြင်းထန်ထန်ဝေဖန်နေကြပြီမဲ့ NLD ဆိုရကိုနားလည်မှုပေးပေါင်းနေကြတဲ့ဒီမိုကရေစီအုပ်စုတွေလည်းရှိနေစေဖြစ်ပါတယ်။တချို့ကအမရပူရပရောဂျက်မှာမောင်ဝိတ်ရဖို့အတွက်လော်ဘီလုပ်ပြီးတာမျိုးရှိပါတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်ကလည်းလုတ်ဖို့ကံမဲ့နိုင်ငံရေးကမအကျဉ်းကမဟောင်းတချို့ကိုစောက်ရှောက်ပေးတာမျိုးအခွင့်အရေးတချို့ပေးတာမျိုးတွေရှိနေတော့အစိုးရမှာအားနည်းချက်တွေတွေ့နေရပေမဲ့အချင်းချင်းရင်ကုန်နှုတ်ပိတ်နေနေကြပါတယ်။တချို့ကနိုင်ငံတကာ project တွေရရှိနေစေဖြစ်ပါတယ်။ဒါကြောင့်လည်းတချို့သူတွေရဲ့ဘဝတွေကဆိုးပြေနေတဲ့အတွက် energy အစိုးရနဲ့ရံပစ်စရာမလိုတော့ပါဘူး။ဒါကြောင့်အီဂျစ်မှာလိုမျိုးလေကောင်လူလူဆန္ဒပြပွဲတွေမလုပ်လို့ကြပါဘူး။ဒါကြောင့်ဖြစ်တဲ့ဒီကိုလေ့လာကြည့်လိုက်မယ်ဆိုရင် NLD အစိုးရစီကအခွင့်အရေးရနေသူကတစုဖြစ်နေတယ်။ NLD အစိုးရကိုဝေဖန်ဆန့်ကျင်နေသူတွေကတစုဖြစ်နေပါလေ။ကျောင်းသားသမဂ္ဂတချို့နဲ့တိုင်းရင်းသားအဖွဲ့အစည်းတချို့ဟာကျောင်းဝင်လုံခြုံရေးနဲ့ငြိမ်းချမ်းရေးကိစ္စတွေမှာ NLD အစိုးရနဲ့ထိတ်တဲပြဿနာတက်နေပါလေ။ဒါပေမဲ့အဲ့ဒီအပေါ်မှာလည်းအမြင်မျိုးမျိုးဖြစ်နေပြန်ပါလေ။ဒီမိုကရက်တစ်အင်အားစုတွေကမှညီညွတ်ရေးကအစစ်စိတ်ပေါ်မှာဖြစ်နေပါလေ။ဒါကြောင့်ပြည်တွင်းပြဿနာမှာအီဂျစ်မျိုးလိုပိုင်ဆိုင်ရဖို့ဆိုတာလောလောဆယ်မဖြစ်နိုင်သေးပါဘူး။ပြည်ပရန်ကိုလေ့လာကြည့်လိုက်ပြန်တော့လေ။အီဂျစ်မှာတော့စစ်ကောင်းဆောင်တွေစိုးရိမ်နေတဲ့အရာကမော့စလင်ညီကိုရောများအဖွဲ့နဲ့ဟမတ်စ်လက်နက်ကိုင်အုပ်စုတွေကဆက်နွယ်မှုပဲဖြစ်ပါလေ။ဟမတ်စ်အကြမ်းဖက်အုပ်စုတွေဟာဆိုင်းလိုင်းတဲကန်လာရမှာဆင့်အီဂျစ်လုံခြုံရေးတပ်ဖွဲ့တွေကိုတိုက်ခိုက်တယ်။မော့စလင်ညီကိုရောများအဖွဲ့ကလည်းဘာသာရေးယုံကြည်မှုပေါ်ခြေခံပြီးဟမတ်စ်လက်နက်ကိုင်အုပ်စုတွေရဲ့လွတ်မြောက်ရေးလှုပ်ရှားမှုကိုထောက်ခံရည်တည်တယ်။ဒါကြောင့်လည်းအီဂျစ်စစ်တပ်နဲ့အစိုးရကြားမှာအမျိုးသားတန်လှန်တက်မြက်ရေးဟာပြိုကွဲသွားပါတော့တယ်။မြန်မာပြည်မှာရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဘင်္ဂလီလူမျိုး9သိန်းကျော်နဲ့ပတ်သက်ပြီးနိုင်ငံကတိုင်းပိုင်းနဲ့လက်တွဲဖြေရှင်းကြတဲ့အခါ NLD အစိုးရနဲ့စစ်ဘုတ်ချုပ်တွေကြားမှာသဘောထားမတူညီမှုတွေကိုကြေကြေပြန့်ပြန့်ကြားနေရပါတယ်။ဒါပေမဲ့အေလက်နက်ကင်တပ်ဖွဲ့တွေကမျက်စက်လုံးလုံးရေးစခန်းတွေကိုတိုက်ခိုက်လိုက်တဲ့အခါ NLD အစိုးရနဲ့စစ်တပ်ဟာရခိုင်လက်နက်ကင်တပုံးတွေပေါ်နှိမ်နှင်းရင်းမှာရပ်တည်ချက်အတူတူဖြစ်သွားပြန်ပါလေ။ဒါကြောင့်အီဂျစ်နွေဦးလိုမော့စလင်ညီကိုရောများအဖွဲ့နဲ့ဟမတ်စ်လက်နက်ကိုင်အုပ်စုကြားကဆက်နွယ်မှုတွေကြောင့်စစ်တပ်ကအာဏာသိမ်းရပါလေဆိုတာမျိုးဖြစ်ဖို့မလွယ်ကူသေးပါဘူး။တကယ်တော့ NLD ဆိုရမှာအားနည်းချက်တွေရှိနေသလိုကျန်တဲ့ဒီမိုကရက်တစ်အင်အားစုတွေကိုကြည့်လိုက်ပြန်တော့လေအားကောင်းမောင်းတာမရှိလာတာကိုတွေ့ရပါလေ။ကျောင်းသားလူငယ်မျိုးဆက်တွေဟာဆလိုပရာမီလိုဆိုတဲ့အလုံးခုခံမှုကျောင်းသားများအဖွဲ့အော့ပူကျောင်းသားတွေလိုအဆုံးမတတ်သွင်းမှုဆိုတဲ့သတိပေးချက်ကိုလည်းကြားနေရပါလေ။ဆလိုပရာမီလိုဆိုတဲ့ပြောက်ကြသွားတဲ့အခါအပေါ်ကောင်ဆောင်တွေဟာနိုင်ငံကဒေါ်လာတွေနဲ့ဆက်သွယ်လှုပ်ရှားပါတယ်။ project ယူလှုပ်ရှားတဲ့လူလူအခြေပြုအဖွဲ့အစည်းတွေ CSO တွေဖြစ်လာပါတယ်။ဒါပေမဲ့တစ်ဖက်မှာတော့နိုင်ငံရေးသမားတယောက်လိုနိုင်ငံရေး policy မမေ့ရရမရှိတော့ပါဘူး။ဒါကြောင့်လည်းလူလူကသူတို့ကို project တင်စားနေတဲ့သူတွေဖြစ်မြင်လာပါတယ်။နိုင်ငံရေးအရာအထင်မကြီးတော့ပါဘူး။ဒီလိုနဲ့ဆာဗီးယားရဲ့နိုင်ငံရေးစင်မြင့်ပေါ်ကနေပျောက်ဆုံးသွားပါတော့တယ်။တော်တာရှင်ခင်ဗျာ။နိုင်ငံကဖြစ်တဲ့တွေကဒီမိုကရက်တစ်အင်အားစုတွေရဲ့အားပါချက်အားနည်းချက်တွေကြောင့်ဖြစ်ပျက်တတ်တဲ့အကျိုးဆက်တွေကိုသင်ခန်းစာပေးနေပါလေ။ပြည်သူနဲ့အတူဖြတ်သန်းကြမယ်ဆိုတာပြည်သူလူထုရဲ့ဒုက္ခကိုအတူတကွမျှဝေခံစားဖြေရှင်းရေးပဲဖြစ်ပါလေ။အမောင်ခေတ်ကာလတစ်လျှောက်မှာတော့ပြည်သူတွေအားကိုယ်ကြီးညှော်လင့်ခဲ့ကြတဲ့စံပြရုပ်ပုံတော်တွေအဖြစ်မှရော့ကြမသွားဖို့လိုပါလိမ့်မယ်။တော်ရရှင်မြမပြည်သူတွေလည်းငြိမ်းချမ်းရေးနဲ့တရားမျှတမှုကိုပေါ်ဆောင်ပေးနိုင်မယ်။နိုင်ငံရေးခေါင်းဆောင်တွေနဲ့စုံစည်းနိုင်ကြပါစေလို့ဆန္ဒပြုလိုက်ပါရစေ။